မြန်မာစစ်ကောင်စီခေါင်းဆောင်ဟောင်းဗဂျုံမူကြီးတန်းရွှေရာလူကနေတရားဝင်အနားယူလိုက်ပြီးဆိုတာကိုပြတဲ့သတင်းတပုတ်ဒီကနေ့ထုတ်မြန်မာဆွေရအဘော်သတင်းစာတွေထဲမှာပါလာပါတယ်ကဘာအေးမဟာပါဌာနလှိုင်ကူမှာပင့်ဆောင်ပူဇော်ထားတဲ့တရုတ်နိုင်ငံကဗုဒ္ဓမြတ်ဆွေတော်အတွက်အလှူငွေပေးရသူတွေထဲမှာဗဂျုံမူကြီးတန်းရွှေနဲ့မိသားစုရဲ့နာမည်တွေကိုဖော်ပြထားပြီးဗဂျုံမူကြီးတန်းရွှေရဲ့နာမည်နောက်မှာတော့ဂွင်းစာဂွင်းပိတ်နဲ့ငိမ့်ဆိုပြီးတော့ဖော်ပြထားတာဖြစ်ပါတယ်ရာလူကနေတရားဝင်အနားယူသွားပြီးဖြစ်တဲ့စစ်ဖက်နဲ့အရက်ဖက်အရာရှိကြီးတွေရဲ့နာမည်တွေနောက်မှာအဲ့ဒီလိုဖော်ပြလေးရှိတာကြောင့်ဗိုလ်ချုပ်မူကြီးတန်းရွှေဟာသူ့ရဲ့စစ်ဖက်ယာရုကနေတရားဝင်အငိမ့်စားယူသွားပြီးဆိုတဲ့သဘောတက်ရောက်ပါတယ်။2010ပြည့်နှစ်နိုဝင်ဘာလမှာရွေးကောက်ပွဲတွေလုပ်ပေးခဲ့ပြီးသမရဦးသိန်းစိတ်ခေါင်းဆောင်နဲ့အစိုးရအဖွဲ့ကိုဒီနှစ်မတ်လကုန်မှာအာဏာလွှဲပြောင်းပေးပြီးတဲ့နောက်ဗိုလ်ချုပ်မူကြီးတန်းရွှေဥက္ကဋ္ဌဖြစ်ဦးဆောင်တဲ့နိုင်ငံတော်အေဂျင့်တာယာရေးနဲ့ဖွံ့ဖြိုးရေးကောင်စီကိုဖျက်သိမ်းခဲ့ပါတယ်။ဒါပေမဲ့လည်းသမရဦးသိန်းစိတ်အစိုးရအဖွဲ့ရဲ့နောက်ကွယ်မှာဗိုလ်ချုပ်မူကြီးတန်းရွှေကဆက်ပြီးကြိုးကင်ထားတယ်လို့မြမအရေးလေးလာသူများပြားကသုံးသပ်ခဲ့ကြပါတယ်။ဗိုလ်ချုပ်မူကြီးတန်းရွှေဟာဘယ်ချိန်တုန်းကစပြီးတရားဝင်အငိမ့်စားယူသွားတယ်။လက်ရှိအစိုးရအဖွဲ့ပေါ်မှာသူ့ရဲ့ဩဇာလွှမ်းမိုးမှုရှိနေသေးတယ်မရှိတော့ဘူးဆိုတာတွေကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။